ဒကိုင်းမန်းလေးပဲစီရေးသတင်းတွေနဲ့တိုက်ပွဲတွင်ထိခိုက်သေဆုံးမှုသတင်းတွေနဲ့ပတ်သက်ပြီးပြည်တွင်းကသတင်းပေးပို့ထားတာကိုတော့ကိုညာဝင်းအောင်ကပြောပြပေးပါမယ်။
စကိုင်းတိုင်းမြောင်မြို့နယ်တွေကကျေးရွာတွေကိုစစ်တပ်ကနှင်းရဲစက်တိုက်ဘုံကျဲတိုက်ခိုက်တာကြောင့်ဒေသခံ20ကျော်ထိခိုက်ဒဏ်ရာရပြီးအိမ်မွေးတိရစ္ဆာန်အများအပြားသေဆုံးခဲ့ရတယ်လို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။မန္တလေးတိုင်းမြင်းညံမြို့နယ်ထဲမှာလည်းစစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေနှင်းရဲစက်တိုက်တိုက်ပွဲတွေရှိနေပါတယ်။စကိုင်းတိုင်းမြောင်မြို့နယ်တွေကကျေးရွာတွေကိုနိုဝင်ဘာ12ရက်နဲ့13ရက်ဒီမှာစစ်တပ်ကနှင်းရဲစက်တိုက်ဘုံကျဲတိုက်ခိုက်တာကြောင့်ဒေသခံတွေထိခိုက်ဒဏ်ရာရခဲ့တာဖြစ်ပါတယ်။နိုဝင်ဘာ12ရက်မှာတွင်းကြီးနဲ့မကြီးဘုတ်ရွာကြားကကြက်မွေးမြူရီခြံကိုပစ်ခတ်ခဲ့ပြီး23ရက်နေ့မှာတော့မြစ်တာနဲ့စူးလေကုံကျေးရွာတွေကိုလေကြောင်းကနေစစ်တပ်နဲ့ပစ်ခတ်ပြီးဘုံကျဲတိုက်ခိုက်တာလို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။နှင်းရဲစက်တိုက်လေကြောင်းကတိုက်ခိုက်ခံရတာကြောင့်လူ24ဦးဒဏ်ရာရရှိခဲ့တယ်လို့မြောင်ပြည်သူ့ကာကွယ်ရေးနဲ့လုံခြုံရေးတပ်ဖွဲ့ကကိုနွေဦးကအခုလိုပြောပါတယ်။
ကုန်းကြီးနဲ့တော်တော်မကြီးဘူးရွာကြတယ်ရွာကြတာတက်ချင်တယ်ဘာမှတော့ဟိုပြစ်တာပေါ့လားအဲပြစ်တဲ့အချိန်မှာအဲတောထဲမှာလုပ်ငန်းလုပ်နေကြတဲ့တောင်သူတွေရှိတယ်အဲတောင်သူတွေကနေနဲ့လာပြစ်တော့ကြတော့အဲနမ်းမှာအနီးဆုံးဆိုတော့အဲတက်ချင်တစ်ခုပဲပြောကြအဲတက်ချင်တယ်ဝင်ပြီးတော့ပြေးကြတယ်ပြေးကြတဲ့အချိန်မှာဘုံနဲ့ထပ်ပြီးတော့တက်ချင်မို့ကျေးလိုက်တာပေါ့ကနဝင်ပြီးတဲ့ပြည်သူတွေအကုန်လုံးထိလိုက်တယ်ရကုန်တယ်အမျိုးသားက2ယောက်နဲ့အမျိုးသမီးက6ယောက်ပြန်တန်ရရတယ်ဒီလေးကကြတော့လောလောဆယ်2နာရီနဲ့7မိနစ်တော့မှာကျွန်တော်တို့ဒီမြစ်တာရွာပေါ့ကနလာပြီးတော့ဟိုပေါင်းကြတဲ့နှလုံးကြတဲ့ကနတရားရတွေရောဒါတွေရောအကုန်လုံးခေါ်ထုတ်ပြီးတော့ဖိကန်းပို့ကြတဲ့အချိန်မှာဖိကန်းပို့ရတဲ့ကားတွေနဲ့လူတွေကိုပေါ့နော်လိုက်ပြီးတော့ပို့ပြတာပေါ့အဲ့ဒါကြတော့နှစ်နာရီနဲ့မိနစ်၄၀လောလောဆယ်လောလောဆယ်ရှင်းရတာစနစ်ရောက်တော့ထိချာပြီဒါပေမဲ့အသက်အလီရောမစိုးရင်ရဘူးဆိုတော့သိရတယ်စနစ်ရောက်ဆိုတဲ့ဟာကဒါဟိုမြေတားမှာဖြစ်တဲ့ကိစ္စပေါ့ကနသူ့ဒီကုန်းကိုထပ်ပြတဲ့အချိန်မှာအင်တလုံးမိလောင်ပြီးတော့အဲ့ဒီစစ်ဝိနာရှောင်းနဲ့တယောက်ပေါ့နော်တယောက်ကလည်းဟိုဟိုတန်ရာရသွားတာရှိသေးတယ်ဆိုတော့အလုံးပေါင်းလိုက်တော့တယောက်ကပေါင်းနေဆိုတော့73ယောက်ပေါ့ရဟုတ
်လေကြောင်းကပြစ်ခတ်ခံရတဲ့နှင်းရဲလုံးတိုက်ပွဲဖြစ်တာမရှိသလိုကြက်ချံပြစ်ခတ်ရလို့မီးလောင်သွားတဲ့အတွက်ကြက်အကောင်ကြီး1800ကျော်နဲ့ဝက်အကောင်ကြီး80နီးပါးတေးဆုံးခဲ့ကမြစ်သားရွာပြစ်ခတ်ခံရခြင်းမှာတော့နေအချို့ပျက်စီးဆုံးရှုံးခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်လေကြောင်းကတိုက်ခတ်ခဲ့တာနဲ့ပတ်သက်လို့စစ်တပ်ဘက်ကသတင်းထုတ်ပြန်တာမရှိသေးသလိုအခုလိုတိုက်ခိုက်ခံရတာကြောင့်ဒေသခံတွေကြေးရွာကိုစွန့်ခွာပြီးဘေးလွတ်ရာတင်းရှောင်နေကြရပါတယ်။ဒါကစကိုင်းတိုင်းမြောင်မြို့နယ်တဲကအခြေအနေပါ။မန္တလေးတိုင်းမြင်းညံမြို့နယ်မှာဆိုရင်လဲစစ်ကြောင်းထိုးလာတဲ့စစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေကြားနှစ်ရက်ဆက်တိုက်တိုက်ပွဲရှိနေပါတယ်။နိုဝင်ဘာ12ရက်ကစလို့ကွန်းဆိုင်ကြေးရွာနဲ့ကုကြေးရွာဘက်ကိုစစ်တပ်ဘက်ကစစ်ကြောင်းထိုးနယ်မြေရှင်းလင်းလာခြင်းမှာတိုက်ပွဲတွေဖြစ်နေကြတာပါ။တိုက်ပွဲအခြေအနေနဲ့ပတ်သက်လို့မြင်းညံဒေသခံတူပြောတာက
ဝန်သားရေးနဲ့ကူလာကြကူလာကြရွာထိုက်ကြနေပြီးတော့ဗရားနေပြီးတော့တောင်းနေရရှိတက်လာတယ်ဒီဘက်ကဒီဆယ်ထိုက်ကြနေပြီးခန်းကျစ်တော့တို့ရှိတော့တို့မလာဘူးဒီလာလည်းကြားမယ်ပရက်ဆိုင်ထားတယ်နေ့ရက်လည်းဖြစ်တယ်အခုလည်းဖြစ်တယ်အခုကိုဖြစ်နေတာ
နိုဝင်ဘာ17ရက်ညပိုင်းကကူရွာနဲ့ကွန်းဆိုင်ရွာကိုစစ်တပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်တာတွေလုပ်ခဲ့ပြီးနောက်တနေ့နိုဝင်ဘာ12ရက်မှာတော့မြင်းညံမြို့နယ်မှာရှိတဲ့စစ်တပ်နဲ့စစ်တပ်ထောက်ခံတဲ့ပြူစောတိတွေကစစ်ကြောင်းထိုးလာချိန်ကာကွယ်ရေးတပ်ဖွဲ့တွေနဲ့နှင်းရဲစက်တိုက်ဖြစ်ပွားနေတာလည်းဖြစ်ပါတယ်ခင်ဗျာ